ကာကွယ်ရေးတပ်ဖွဲ့ဝင်ထင်းချုပ်ချောင်းကြီးညာထားတဲ့စင်ကူးမြို့နယ်ဒေသကြီးရွာတွေကိုစစ်ကောင်စီရဲ့၃၀ဆက်တိုက်လေးချောင်းတိုက်ခိုက်မှုအတွင်းဒေသခံတရားစင်ကျော်တိစုံနယ်လူဒေသခံတို့ကပြောပါတယ်။မီဒီယာမြို့နယ်ထဲမှာလည်းစစ်ကောင်စီရဲ့လေးချောင်းတိုက်ခိုက်မှုကြောင့်ဒေသခံ၃ဦးထိခိုက်ဒဏ်ရာရတယ်လို့ပြောကြပါတယ်။
စင်ကူးနဲ့မီဒီယာနေတဲ့ကလေးချောင်းတိုက်ခိုက်ခံရမှုအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ဥတီမောင်တန်းကပြောပြထားပါတယ်ရှင်။ဒေသကကာကွယ်ရေးတပ်ဖွဲ့တွေထိ ंछ ုပ်လိုက်ကြောင်းကြေညာထားတဲ့စင်ကူးမြို့နယ်တွေကလက်ပံလာကြေးရွာကိုအခုလ6ရက်မနေ့နှစ်နာရီကစစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်လို့သူတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလ၄ရက်နဲ့9ရက်နေ့တွေမှာလည်းကံတောင် ဒေတာကန်တွေကဆိုပါတယ်စင်ကူးမြို့နယ်အတွင်းကျေးရွာတွေကိုစစ်ကောင်စီဘက်က3ရက်ဆက်တိုက်4ချောင်းကနေတိုက်ခိုက်ခဲ့တာလို့မန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်စင်ကူးမြို့နယ်လက်ကန်လာကျွာကိုမနက်နံနာရီဝင်းကျင်မှာအဲလေကြောင်းတိုက်ခိုက်မှုစီလုပ်ခဲ့တာဖြစ်ပါလေ။အဲဘုံနှလုံးကျဲကျခဲ့ပြီးတော့ပြည်သူတို့အသက်သေဆုံးခဲ့ပါလေ။စကောက်စီအနေနဲ့ဒီပြည်သူကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေစီလုပ်နေတာဟာစစ်တပ်တပ်အနေနဲ့ဂုံတိတ်ကအကျဉ်းမဲ့ဆုံးဆုံးရဖြစ်တယ်ဆိုတာကိုပြောချင်ပါလေ
။လက်ပလာကျေးရွာရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဇူလိုင်1ရက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲစခန်းကိုတိုက်ခိုက်ခြင်းစစ်ကောင်စီတပ်ဖွဲ့ကလေချောင်းကဘုံကျဲခဲ့လို့ရဲစခန်းအနီးနေအိမ်တွေမိလောင်ပျက်စီးခဲ့ပါသေးတယ်။စစ်ကောင်စီထုတ်ပြန်ကြမှာတော့အကြမ်းဖက်သမားတွေရဲ့လက်နက်ကြီးတွေကကျေးရွာတွေအတွင်းကြားရောက်ပောက်ပွဲတာကိုဖုံးကွယ်ဖို့အတွက်မဟုတ်မမှရေးသားပြဝေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။စင်ကူးမြို့နယ်ကိုပြည်သူ့ကာကွယ်တပ်တွေကဇူလိုင်18ရက်ကရှင်းလင်းပြီးထိန်းချုပ်ကြောင်းကြေညာခဲ့တယ်လို့အရင်နောက်ပိုင်းလေချောင်းနဲ့လက်နက်ကြီးအန္တရာယ်သတိထားကြဖို့ဒေသခံတွေကိုအသိပေးနှိုးဆော်တာတွေလုပ်ခဲ့ပါတယ်။ဒါအပြင်စစ်ကူးမြို့နယ်ကိုစစ်ကောင်စီကင်းစင်တဲ့မြို့နယ်ဖြစ်ကြေညာထားပြီးတိုက်ပွဲအတွင်းပိတ်မိနေတဲ့တရုတ်နိုင်ငံသား15ဦးကိုကာကွယ်ရေးတပ်ဖွဲ့တွေကနေရာကိုပြန်ပို့ခဲ့ပါတယ်။စစ်ကူးမြို့နယ်နဲ့ကရရမှာရှိတဲ့မရယာမြို့နယ်အနောက်ဘက်ချမ်းကိုလည်းတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဂုလာ6ရက်နေ့လပိုင်းကမရယာမြို့နယ်နောက်ဖက်ချမ်းရှင်းလာကြီးရွာဘုံကျဲတိုက်ခိုက်ခံရတယ်လို့ဒေသခံကပြောပါတယ
်မရယာနောက်ချမ်းကကျွန်တော်တို့မရယာမှာပေါ့သူကအရှိန်းနောက်ချမ်းရှိတာပေါ့နော်ဒီနေ့ဒီကျမ်းပတ်ချမ်းမလို့ခေါ်တာအနောက်ချမ်းလို့ခေါ်ပါဦးခင်ဗျာတိုက်ပွဲရှိနေမှာမဟုတ်ဘူးသူကအကြောင်းမဲ့လို့ခေါ်တာရှင်းလာလို့ခေါ်ရင်းသွားနှစ်နာရီ50တိပေါ့ဗျာ3နာရီနဲ့နှစ်နာရီ3ဝန်းကျင်အောင်ပေါ့ဒါကဦးကနေတက်လာတဲ့ဝိုင်းတေးကြီးအဲ့မရီယာနောက်ချမ်းပေါ့နော်ဒီနေ့ရှိတဲ့ကဒီကံယူတလျှောက်လေးတွေဒီကံတစ်ခိုင်မလို့ဝင်အဓိကတော့ရှင်လာရော်လို့ခေါ်နေကြအရှင်လာရော်လို့အဓိကထားလို့ဒီလိုပြောနေတယ်ဒါနဲ့အထူးခိုက်ကြတော့လို့ပြည်သူတို့ထိတယ်ပေါ့နော်တိုးမှုထားတယ်ဆိုပေမဲ့ဒီလေချောင်းမှာတော်ကြောက်နေတာပေါ့သူတို့ကဒီလိုအခုနောက်ပိုင်းလေးဆိုရင်ကျွန်တော်ရှင်လူမရီယာလို့နှစ်ခုစလုံးကိုဒီကာကွယ်တဲ့ဘက်ကိုတိုးမှုထားနေတယ်ဒီလိုအကြောင်းမဲ့ဒါမှတိုက်ပွဲမဖြစ်ခင်ကဒီကံတစ်ခိုင်မလို့နေရတော့ပြည်သူနေနေတော့ဒီလေချောင်းတစ်ခိုင်မကိုစိုးရိမ်နေတာပေါ့ဗျာ
မရယာမြို့နယ်ထဲမှာစစ်ရေးတက်မှပြီးတိုက်ပွဲဖြစ်နေတဲ့ဆိုပေမဲ့မရယာနောက်ပတ်ချံကြီးရွာတွေမှာပဲတိုက်ပွဲတွေဖြစ်နေပြီးအခုတိုက်ခိုက်ခံရတဲ့ရှင်လာရွာရှိရာမရယာရှိပဲချမ်းမှာတိုက်ပွဲဖြစ်တာမရှိဘူးလို့ဒေသခံတွေကပြောကြပါတယ်။ပြီးခဲ့တဲ့အော်ဟုလာတရက်ကလည်းအောင်ချမ်းသာကြီးရွာကိုစစ်ကောင်စီတပ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲလို့ဒေသခံအရသာ3ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာခဲ့ပါသေးတယ်။စင်ကူးနဲ့မရယာနယ်ကိုလေကြောင်းတိုက်ခိုက်တာပြီးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတဆုံးတရားထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။